စကိုင်းတိုင်းကနီမြို့နယ်ထဲမှာဧပြီလ27ရက်ညနေပိုင်းမှာအချိန်ခါမို့မိုးရွာသွန်းပြီးလေပြင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကနီမြို့ချင်းရွမြစ်အနောက်ဘက်ကကြေးရွာရှေ့ရွာကနေ150နီးပါးဟာအမိုးကာတွေပျက်စီးပြီးတစ်ပင်တွေပြိုလဲကျကုန်ပါတယ်။အလားတူပဲနေပြည်တော်မှာလည်းဧပြီလ27ညနေပိုင်းကလေပြင်းတိုက်ခတ်ခဲ့တဲ့အတွက်လေဝဲမြို့နယ်အောင်မြင်ကုန်းကြေးရွာကတရွာလုံးနီးပါးပျက်စီးသွားခဲ့ရပြီးတော့လူတေဆုံးသူကအနည်းဆုံး2ဦးရှိတယ်လို့ဒေသခံတွေကပြောပါတယ်။အောင်မြင်ကုန်းကြေးရွာအပြင်တရူးကြေးရွာမှာလည်းလေပြင်းရောက်ပျက်စီးခဲ့ရပြီးတော့ရှာဖွေကယ်ဆယ်ရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးလေဝသနဲ့ဇလပိတာထုတ်ပြန်ချက်တွေမှာတော့စကိုင်းတိုင်းအထက်ပိုင်းကချင်းပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာခက်ဆိတ်ဆိတ်မိုးရွာသွန်းနိုင်ပြီးတော့စကိုင်းတိုင်းအောက်ပိုင်းရှမ်းပြည်နယ်၊ကယားပြည်နယ်တွေမှာနေရာချဲချဲရွာသွန်းနိုင်တယ်လို့ထုတ်ပြန်ထားပါတယ်။